Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇူလိုင်လ26ရက်နေ့စနေနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကတင်ကြီးထိုက်ပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပိုင်းသတင်းတွေကိုမအေးတန်တာကြောင့်လည်းကျွန်တော်ကြော်သိမ်းကြေညာပါပါဣသရဲနဲ့ပါလက်စတိုင်းစစ်သွေးကြောအဖွဲ့ကြား12နာရီကြာအပြည့်အချိန်မစခင်အထိတိုက်ပွဲဖြစ်ခဲ့ပါတယ်ဆီးရီးယားကိုကမ္ဘာလုံးဆိုင်ရာလက်နက်ခဲယံပိတ်ဆို့မှုလုပ်ဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်အယ်ဂျီးရီးယားလေရင်ပြတ်ကျတဲ့ကိစ္စစုံစမ်းစစ်ဆေးတာကိုကူညီပေးဖို့ပြင်သစ်စစ်သားဒါဇင်ပေါင်းများစွာမာလီနိုင်ငံမှာရောက်နေပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်သတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
ကောင်းပါပြီရှင်။သတင်းနဲ့ပြီးမှာတော့ကချင်ပြည်နယ်လိုင်စာမှာကျင်းပနေတဲ့ဒိုင်းရင်သားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးညီလာခံအကြောင်းကိုတင်ပြပေးမှာပါ
။ကျွန်တော်တို့ရဲ့ညီရဲ့အတွက်စင်ကုန်မှုဖြစ်တဲ့အစင်တဲ့အဖြစ်သူလက်မဖို့ကျန်တဲ့လူများအတွက်သာအုပ်ခွင့်ထား
ခြင်း။ဒါတော့ KNU ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ပြောသွားတာဖြစ်ပါတယ်။မကြာခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်ရှင်။ဒီနောက်မှာတော့ MSF နေစည်းမချဆရာဝန်များအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်မှာလုပ်ငန်းတွေပြန်လုပ်ဖို့မြန်မာအစိုးရခွင့်ပြုလိုက်တဲ့အပေါ်မှာကုလသမဂ္ဂကကြိုးဆိုလိုက်တဲ့အကြောင်းတင်ပြပေးဖို့ရှိပါတယ်။ဒီနောက်မှာတော့တရုတ်မြန်မာမီးရထားလောင်ဖောက်လို့ရေးစီမံကိန်းကိုတရုတ်တို့ဘက်ကတော့ဆက်ပြီးတော့အကောင့်ထဲဖော်ကျင်တယ်လို့ပြောဆိုလိုက်တဲ့အကြောင်းကိုကြားစားရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုချော်ချော်သိန်းနဲ့မတ်အေးတန်နာကျော်တို့ကကြီးညာပေးကြပါအောင်ရှင
်။ဂါဇာကမ်းမြောင်ဒေသမှာဒီကနေ့မနက်ပိုင်းကစပြီး12နာရီကြာပြစ်ခတ်ရဆေးရေးမဆခင်လေးမှာပဲပါလက်စတိုင်းစစ်သွေးကြော်တွေနဲ့အစ္စရေးစစ်ဖက်အကြားတိုက်ပွဲဖြစ်ခဲ့ပါသေးတယ်။စစ်သွေးကြော်အဖွဲ့အနေနဲ့လက်တုပ်ပြန်တိုက်ခိုက်ပြီးတော့အပြစ်ရထားတာကိုလိုက်နာသွားမယ်လို့ဟာမတ်စ်တာဝန်ရှိသူတူကပြောပါတယ်။ဣသရေလညွန်ကြီးတပ်ဖွဲ့တွေအနေနဲ့ပါလက်စတိုင်းစစ်သွေးကြွတွေအုံပြုတဲ့လှိုင်ကောင်းတွေကိုအပြစ်ရထားချိန်တွင်လိုက်ရှာသွားမယ်လို့ဣသရေလကပြောပါတယ်။အပြစ်ခတ်ရဆဲတာစကတဲ့ကဆိုရင်အပြစ်စည်းပုံတွေထဲကနေအလောင်း40ထဲမှနေကိုကယ်ဆယ်ရေးလူသားတွေရယူခဲ့တယ်လို့ဂါဇာကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ရမဒန်ဥပုလ္လကုံဆုံးတဲ့မွတ်စလင်အားလတ်ရဲ့အစ်ပွဲတော်အထိမ်းအမှတ်ဖြစ်အပြစ်ခတ်ရဆဲတာဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြနေမှာပြောခဲ့ပါတယ်။ဣသရေလနဲ့ပါလက်စတိုင်းတို့အကြားလူသေးပြောက်အများပြားဖြစ်ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေသတင်းပတ်အတော်ကြာဖြစ်စေခဲ့တဲ့အရင်ကအကြောင်းတွေကိုနှစ်ဖက်စလုံးကလည်လာကြည့်ရှုဖို့အပြစ်ခတ်ရဆဲခြင်းကိုအသုံးပြုသွားမယ်လို့မစ္စတာကယ်ရီကပြောပါတယ
်။ယူကရိန်းနိုင်ငံကပဋိပက္ခမှာရုရှားကတိုက်ပြီးတော့တက်တက်ကြွကြွမဟုတ်ဘဲနဲ့ပါဝင်ခဲ့တာဖြစ်တယ်လို့ထင်ကြောင်းအမေရိကန်စစ်ဘက်ဆိုင်ရာထိပ်တန်းအရာရှိသူကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကိုပို့ပေးတဲ့အထောက်ပံ့တွေပေးတာမှာရုရှားစစ်တပ်နဲ့ခေါင်းဆောင်တွေနည်းနည်းတွတ်ဆုံနေနိုင်ခဲ့တယ်လို့တွဲဘက်စစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီကပြောလိုက်တာပါရုရှားအစိုးရဟာယူကရိန်းခွဲထက်ရေးသဘုံတွေကိုစစ်လက်နက်ခဲယံတွေလွှဲပြောင်းပေးတော့မယ်လို့အမေရိကန်ကစွပ်စွဲလိုက်ပြီးတဲ့နောက်ဗိုလ်ချုပ်ကြီးဒမ်စီကအခုလိုပြောသွားတာဖြစ်ပါတယ်ရုရှားဟာယူကရိန်းနိုင်ငံတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေစေပဲလို့အမေရိကန်ကဆွဆွဲထားပြီးတော့ယူကရိန်းကတော့ရုရှားနိုင်ငံတွေကိုပစ်ခတ်တဲ့ပုံမတွေ့ရဘူးလို့ဆိုပါတယ်ရုရှားနိုင်ငံထဲမှာဖြစ်နေသလိုအမျိုးသားရေးစိတ်ဓာတ်တက်ကြွမှုတွေဟာတခြားဥရောပနိုင်ငံတွေစီကိုပါကူးဆက်သွားမှာဆိုရင်ကြောင့်အမေရိကန်ပြည်အောင်စုကော်လိုရာဒိုပြည်နယ်မှာကျင်းပတဲ့လုံခြုံရေးဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုမှာဗိုလ်ချုပ်ကြီးဒမ်စီကပြောသွားပါတယ်အခုရုရှားကယူကရိန်းခွဲထွက်ရေးသဘုံတွေကိုပေးရမယ်လက်နက်ခဲယံတွေဟာအရင်ကအသုံးပြုခဲ့တာထက်ပိုပြီးတော့အားကောင်းမဲ့လက်နက်တွေပါတယ်လို့ယူဆရကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူစတီဗ်ဝါရန်ကတောက်ကြနေကပဲပြောသွားခဲ့ပါတယ်ရှင
်အမေရိကန်နဲ့ဆက်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာတဲ့ကလစ်တင်ငယ်တွေပူတိုးလာနေတဲ့အရေးကိုကြိုက်တွေဖြစ်ရှင်းတာမှာဘဟုအမေရိကန်နိုင်ငံတွေဟာလည်းအမေရိကန်ပြည်တော်စုနဲ့ဒန်းတူတာဝန်ရှိတယ်လို့သမ္မတဘရက်အိုဘားမားကအဲ့ဒီနိုင်ငံတွေရဲ့ခေါင်းဆောင်တွေကိုပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာနေထိုင်ဖို့အကျိုးမဝင်တဲ့ရွှေ့ပြောင်းဝင်လာသူကလေးတွေကိုနေရပြန်ပို့မယ်လို့အယ်ဆာဗာဒိုဂွတ်ဒီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေကသမ္မတတွေကိုတောက်ကြနေကသမ္မတအင်ပြူတော်အစည်းအဝေးမှာမစ္စတာအိုဘားမားကပြောခဲ့တာပါအမေရိကန်မှာထိထိထားတဲ့တရားမဝင်ဝင်ရောက်လာသူတွေပေါ်ပြုမှုဆက်ဆံပုံနဲ့ပတ်သက်ပြီးစိုးရိမ်တဲ့အကြောင်းအစည်းအဝေးပြီးတဲ့နောက်ဟွန်ဒူရက်စ်သမ္မတကပြောခဲ့ပါတယ်အောက်တိုဘာလကတည်းကဆိုရင်အမေရိကန်တောင်ပိုင်းနယ်စပ်မှာထိထိထားတဲ့လူကြီးမပါတဲ့ကလေးငယ်ပေါင်း 9,000 ကျော်ရှိသွားပါပြီအဲ့ဒီကလေးအများစုဟာအယ်ဆာဗာဒိုဂွတ်ဒီမာလာနဲ့ဟွန်ဒူရက်စ်နိုင်ငံတွေကဖြစ်ပါတယ်ကလင်းရီဝင်လာနေတာကိုတာစီရေပို့ပြီးလှုပ်ဆောင်ကြဖို့အမေရိကန်တာဝန်ရှိသူတွေကဗဟိုအမေရိကန်ဒေသခေါင်းဆောင်တွေကိုတိုက်တွန်းနေပါတယ
်။ဆီးရီးယားနိုင်ငံကိုတကမ္ဘာလုံးကလက်နက်ခဲယံပိတ်ဆို့မှုလှုပ်ဆောင်မှုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့တစ်ခုရဲ့အကြီးအကဲကတိုက်တွန်းသွားပါတယ်။လက်နက်တွေရှင်ပြိုင်နေကြတာတွေကိုရပ်တန့်ပစ်ဖို့လိုကြောင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်ဘက်ကမှလက်နက်တွေမပို့တော့ဘူးဘရာဇီးလ်တန်တမန် ပေါလိုဆာဂျီယိုပင်ယေရိုကကုလသမဂ္ဂရေဒီယိုမှာပြောသွားတာပါ။ဆီးရီးယားနိုင်ငံမှာအဖွဲ့တိုင်းကလူအခွင့်အရေးကိုစိုးစိုးရွားရွားချိုးဖောက်နေပြီးတော့ဘယ်သူမှအပြစ်ပေးမှုမရှိဘူးလို့မစ္စတာပင်ယေရိုကဆိုပါတယ်။ဆီးရီးယားပြည်ပခန့်ကိုစည်ရင်းရဖြည့်ရှင်းနိုင်မှာမဟုတ်ဘူး။ပြောဆိုညှိနှိုင်းအဖြစ်ရှာတာကမှအဆင်ပြေမယ်လို့သူကထောက်ပြပြောဆိုပါတယ်။ဆီးရီးယားနိုင်ငံမှာပြည်ရင်းစစ်ဖြစ်နေတာလင်းနေကြခဲ့ပြီးဖြစ်ပြီးတော့အဆုံးတတ်မဲ့ပုံမတွေ့ရသေးပါဘူး။သမရဘာရှာအယ်အာဆတ်ကိုဖြုတ်ချဖို့ကြိုးစားထားတဲ့သဘောထားအလဲအလံနဲ့အစွန်းရောက်သဘုံတွေကလည်းအာနာလုပြီးတော့ချင်းချင်းကြမှာကွဲပြားနေပါတယ်။ဆီးရီးယားပြည်ပခန့်ကြောင့်အရက်သား3000ကျော်သေဆုံးရပြီးဖြစ်တယ်လို့လူပေါင်း4000ကျော်လည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။လက်ရှိမှာတော့နိုင်ငံကစွန့်ခွာထွက်ပြေးကြသူ2000မကအပါအဝင်လူပေါင်း10000ကျော်ကအကူအညီတွေလိုအပ်နေတာပါ။ဆီးရီးယားနိုင်ငံရဲ့မြို့အများအပြားကလည်းကစင်ကလျားဖြစ်နေပါတယ်ရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီ UI ကစနေညနေပဲသတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်တောက်ကြနေကပနမစီတီစီဦးတည်ပြန်တန်းခဲ့တဲ့လေယာဉ်စီးပေါ်မှာခီးတဲ့တူကလေယာဉ်ကိုချင်းချောက်ခဲ့ပြီးတဲ့နောက် American F-16 ဂျက်တိုက်လေယာဉ်20ကအဲ့ဒီလေယာဉ်ကိုကနေဒါနိုင်ငံတော ron တိုလေဆိပ်ဖက်ပြန်လှည့်မောင်းခိုင်းခဲ့ရပါတယ်။တော ron တိုပီယဆန်ပြည်ပဆိုင်ရာလေဆိပ်ကလေတောက်ကြနေမနဲ့ဒေသဆန်တော်ချင်း9နာရီမှလေယာဉ်ထွက်ပြီး45မိနစ်လောက်အကြာ American ပြည်တော်စုအနောက်ဗာဂျီးနီးယားပြည်နယ်ပေါ်ကနေလေယာဉ်အမှတ် 992 ကိုပြန်လှည့်မောင်းခိုင်းခဲ့တာပါ။ကယောင်6ချားဖြစ်နေတဲ့ခီးတဲ့တူကလေရင်ကိုတိုက်ရိုက်ချင်းချောက်ခဲ့တယ်လို့ဆန်ဝင်းလေချောင်းလိုင်းကပြောပေမဲ့ဘယ်လိုချင်းချောက်မှုလဲဆိုတာကတော့မပြောပါဘူး။အိုဟိုင်းယိုပြည်နယ်ကတိုက်လေရင်နဲ့ဆင်ကဦးဆောင်ပြီးကျူတင်တတိထားလို့ဆောင်တဲ့အနေနဲ့လေရင်ကိုအမေရိကန်လေပိုင်နဲ့ထဲကနေထွက်သွားစေခဲ့တယ်လို့မြောက်အမေရိကလေချောင်းကာကွယ်ရေးတပ်ဖွဲ့ NORAD ကပြောပါတယ်။ချင်းချောက်စကားတွေပြောပြီးလေရင်ကိုအန်ဒရီဖြစ်အောင်လုပ်ခဲ့မှုနဲ့အာလီရှာဟီဆိုတဲ့ခီးတဲ့ကိုဆွဲချက်တင်ထားတယ်လို့တူရွန်တိုမြို့ရဲတပ်ဖွဲ့ကပြောပါတယ်။
ဖြစ်တဲ့နိုင်ငံသား52ဦးအပါအဝင်လူပေါင်း118ဦးလိုက်ပါပြီးတော့တေဆုံသွားရတဲ့ El Algeria လေကြောင်းပိုင်လေရင်ဒစင်းပြတ်ကျောင်းမှုကိုစုံစမ်းစစ်ဆေးဖို့မာလီနိုင်ငံမှာရောက်နေတဲ့ပြင်သစ်စစ်သားတွေအကူအညီပေးမှာဖြစ်ပါတယ်။လေရင်ဟာဘာကီနာဖာဆိုနိုင်ငံကနေပြီးတော့ Algeria နိုင်ငံကိုပြန်တန်းစဉ်ကြာသပတေးနေ့ကပြတ်ကျသွားတာဖြစ်ပါတယ်။ပြတ်ကျရတဲ့အကြောင်းရင်းစုံစမ်းနေစေဖြစ်ပေမဲ့လည်းပြင်သစ်အရာရှိတွေကတော့ရာသီဥတုဆိုးရွားတာကြောင့်ဖြစ်တယ်လို့ခန့်မှန်းကြပါတယ်။လေရင်ပြက်ကနေပြီးတော့လေရင်ပြန်တမ်းမှုမှတ်တမ်းတင် black box ကိုရှာတွေ့ခဲ့ပြီးစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပါတယ်လို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်ခီးတယ်တွေထဲမှာတော့ Burkina Faso နိုင်ငံက24ဦး Lebanon နိုင်ငံက8ဦး Algeria က6ဦးနဲ့နောက်ထပ်တခြားနိုင်ငံပေါင်း12နိုင်ငံကခီးတယ်တွေလိုက်ပါလာကြတာဖြစ်ပါတယ်ရှင
် Nigeria နိုင်ငံ Lagos မြို့မှာတောက်ကြနေကတည်ဆုံသွားတဲ့အမျိုးသားတဦးမှာ Ebola virus ပိုးရှိနေတာဆန်သက်တွေ့ရှိရတယ်လို့ Nigeria တာဝန်ရှိသူတွေကပြောပါတယ်အသက်40ရွယ်အမျိုးသားဟာလိုင်ဘီးရီးယားနိုင်ငံမိုရိုဗီးယားမြို့ကနေအင်ဂါနေ့ကလေရင်နဲ့ရောက်လာခဲ့ပြီးတဲ့နောက်အီဘိုလာဗိုင်းရပ်စ်ပိုးသင့်ထားတဲ့ရောဂါလက္ခဏာမျိုးတွေတွေ့ခဲ့ရပြီးဆေးရုံတင်လိုက်ရတယ်လို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံဟာအီဘိုလာဗိုင်းရပ်စ်ပိုးရှိနေတာကိုအတည်ပြုနိုင်တဲ့၄ခုမြောက်အနောက်အာဖရိကနိုင်ငံပါ။ဒီရောဂါပိုးကြောင့်ဂီနီ၊ဆီယရာလီယွန်နဲ့လိုင်ဘီးရီးယားနိုင်ငံတွေမှာလူရာပေါင်းများစွာသေဆုံးခဲ့ရပြီးပါပြီ။2014ခုနှစ်ပထမနှစ်ဝယ်အတွင်းမြို့ပြဒေသတွေကနောက်ထပ်တရုတ်နိုင်ငံသား9သန်းကျော်အလုကံရခဲ့ကြတယ်လို့လူသားချင်းမြင့်နဲ့လူမှုဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့တောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောခဲ့ပါတယ်။အလုကံရသူအရေအတွက်ဟာ 8.39 သန်းရှိတာကြောင့်တစ်နှစ်ကို 3,200 တိုးလာတာပါ။အလုကံတိုးတက်လာတာဟာတက္ကသိုလ်ဘွဲ့ရတွေအလုကံရရေးအကူအညီပေးဖို့အရွယ်စီစဉ်ထားတဲ့စီမံကိန်းအများအပြားကြောင့်ဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေကိုဆက်ပြီးအကောင့်တွေဖော်သွားမယ်လို့ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဒီတော့နေမှာပဲတရုတ်နိုင်ငံရဲ့အနေဆုံးလုခလာစာစံနှုန်းသတ်မှတ်ချက်ကိုသတိနဲ့ချိန်ညှိသွားမှာဖြစ်ပြီးလူသမားအခွင့်အရေးတွေကိုကောက်ကွယ်ပေးဖို့စီမင်းစည်းကမ်းတွေသတ်မှတ်သွားဖို့ရှိပါတယ်။အနေဆုံးလုခလာစာသတ်မှတ်ချက်ကိုအလို့ရှင်တွေကချိုးဖောက်တယ်ဆိုရင်သတ်မှတ်ကာလအတွင်းလူသမားတွေကိုလုခလာစာပေးဖို့ဝန်ကြီးဌာနကအလို့ရှင်တွေကိုညွှန်ကြားမယ်လို့ပြောခွင့်ရကပြောပါတယ်။တကယ်လို့အလို့ရှင်ကလာစာကိုမပေးဘဲဆက်နေမယ်ဆိုရင်လုခလာစာနဲ့အနေဆုံးလုခလာစာသတ်မှတ်ချက်ကြားထဲကကွာခြားချက်ရဲ့90ကနေ100ရာခိုင်နှုန်းထိတန်ချင်းငွေကိုပါထည့်ပေါင်းပြီးပေးရပါမယ်။မွတ်စလင်တို့အတွက်အရေးကြီးတဲ့ပွဲတော်တစ်ခုဖြစ်ပြီးရမဒန်ဥပုသ်လကုန်ဆုံးတဲ့အထိမ်းအမှတ် Eid al-Fitr ပွဲကိုဆင်နွှဲဖို့အင်ဒိုနီးရှားနိုင်ငံကမွတ်စလင်တွေပြင်ဆင်နေကြပါတယ်။အင်ဒိုနီးရှားနိုင်ငံမှာဇူလ28ရက်တနင်္လာနေ့ကျရင်ကြာရောက်မဲ့ Eid ပွဲတော်ကိုဆင်နွှဲဖို့ဈေးတွေထဲမှာဈေးဝယ်သူတွေနဲ့ပြည်နေပါတယ်။ဒီနေ့မှာစားတောက်ကုန်ဈေးနှုန်းတွေပိုပြီးတိတိတတ်တာတက်ခဲ့ပြီးမြဲလဲဒီအချက်ကြောင့်တော့ဈေးဝယ်မပြတ်ကြပါဘူးခင်ဗျာ
။
ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိနေမှရေးတန်တာကျတို့ကြီးညာပေးခဲ့ကြတာပါရှင်ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတလဲတင်ပြပေးပါမယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲဒုတိယနေ့မှာတော့ကရင်အမျိုးသားအစည်းအရုံး KNU ရဲ့ဥက္ကဋ္ဌကတပြည်လုံးအဖြစ်အခါရက်စဲရေးနဲ့ပတ်သက်ပြီးအစင်းသင့်ဖြစ်တဲ့အဖွဲ့တွေကအရင်လက်မှတ်ထိုးဖို့နဲ့ကျန်တဲ့သူတွေအတွက်အစင်းသင့်ဖြစ်ချိန်မှာလက်မှတ်ထိုးဆိုတဲ့အချက်ကိုလက်မခံကြောင်းသဘာဝတိမိန့်ခွန်းမှာထည့်သွင်းပြောခဲ့ပါတယ်။အစည်းအဝေးတက်ရောက်လာကြတဲ့အဖွဲ့အစည်းခေါင်းဆောင်တွေကဒီသဘောထားကိုကြိုဆိုကြပါတယ်။သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကကချင်ပြည်နယ်လိုင်စာမြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်စာမြို့မှာကျင်းပနေတဲ့ NCCT ကတနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စရေးညှိနှိုင်းအဖွဲ့မှာပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲဒုတိယနေ့ကိုဒီကနေ့မနက်၈နာရီခွဲကစတင်ပြီးခေါင်းဆောင်အများစုစုံစုံညီညီတက်ရောက်ခဲ့ပါတယ်။ဒီကနေ့အလှည့်ကျသဘာပတိအဖွဲ့ရဲ့ခေါင်းဆောင် KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကတပြည်လုံးအပြစ်ခတ်ရက်စရေးနဲ့ပတ်သက်ပြီး KNU ရဲ့သဘောထားကိုသဘာပတိမင်ကွန်ကနေတဆင့်တင်ပြခဲ့ပါတယ
်။ကျွန်တော်တို့ရဲ့ညီညီရဲ့အတွက်စိန်ခေါ်မှုဖြစ်တဲ့အစင်းတဲ့အဖြစ်သူလက်မှတ်ထိုးကျန်တဲ့သူများအတွက်စာအုပ်ဖွင့်ထားခြင်းကိုဆိုတာတော့အန္တရာယ်အများကြီးရှိပါတယ်။ဒါကြောင့်အဲ့ဒီကြောင်းတော့ဆက်ပြီးတော့အကျေတော့ပြောတော့
ဒီလိုအစင်သစ်ဖြစ်တဲ့အဖွဲ့တွေကအရင်လက်မှတ်ရေးထိုးဖို့ဆိုတဲ့သဘောထားကိုအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကအရင်ကတင်ပြထားခဲ့ဘူးတာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးမူတူးစေဖို့ကတပြည်လုံးဆိုင်ရာအပြစ်ခတ်ရက်စဲရေးနိုင်ငံရေးဆွေးနွေးပွဲတွေစတင်ရေးနဲ့ပတ်သက်ပြီးနီလန်အမျိုးမျိုးရှိတဲ့အ낵ကအချက်၃ချက်ကိုတင်ပြခဲ့တာဖြစ်ပါတယ်။ကျန်တဲ့အချက်၂ချက်ကတော့လက်ရှိဆွေးနွေးနေတဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ကိုသဘောတူညီမှုရယူရမှာတပ်ပိုင်းဆိုင်ရာကိစ္စဂျာကာလာအစီအစဉ်ဗမလိုက်တဲ့အပြစ်ခတ်ရက်စဲရေးစောင့်ကြည့်ရေးအဖွဲ့နှစ်ဖက်တက်တွေလိုက်နာရမယ့်ကျင့်ဝတ်စတာတွေကိုတဘာတဲဆောင်ရွက်ဖို့ဒီလိုသဘောတူပြီးစာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲစတင်ဖို့ဆိုတဲ့ပထမအချက်နဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆွေးနွေးနေချိန်မှာနိုင်ငံရေးဆွေးနွေးပွဲကိုတပြိုင်တည်းဆောင်ရွက်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်ဒီအချက်၃ချက်အပေါ်မှာ KNU ရဲ့လိုလားချက်ကိုအခုလိုဆက်ပြောပါတယ
်အရေးကြီးတာကငြိမ်းချမ်းဖြစ်စဉ် Facebook ရပ်တန့်မထားတဲ့မှာဖြစ်စဉ်ဖြစ်ဆက်နိုင်ငံရေးအတွက်နိုင်ငံရေးဆွေးနွေးခြင်းအဆင့်ကိုအပြစ်ခရစရီဖြစ်စဉ်နဲ့မြင်းပြန်ပြုရက်စတင်ထိုင်ထိုင်ရပါလေမြန်မာနိုင်ငံရှိသက်ဆိုင်ရာပါဝင်သူများအလုံးနိုင်ငံရေးပါတီများအလုံးဒီလူများအလုံးနဲ့ဒီလူအခြေပြုအဖွဲ့အစည်းများအလုံးအတွက်ကောင်းခြင်းကိုဆောင်ယူလာမှာဖြစ်ပါတယ်ပိတ်ဆို့မှုကိုကျော်လွှမ်းနိုင်ရလို့ပါတယ်အဖြစ်လဲဆိုတော့ဒီခုအချိန်မှာနိုင်ငံရေးဆွေးနွေးမှုဖြစ်စဉ်စတင်ကြတဲ့ဘုဆန္ဒပြင်ပြနေခြင်းကြောင့်ဖြစ်ပါတယ
်ပို့ဦးမျိုးသားလူမျိုးရေးအဖွဲ့ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကတော့ KNU ရဲ့ရည်တည်ချက်ကိုကြိုဆိုကြောင်းပြောပါတယ
်အဲကျွန်တော်တို့ဒါအနှစ်သက်ဆုံးကတော့ open book ကိုဒီလိုမျိုးခွဲခြားတာမလုပ်ပဲနဲ့အတူတကွလက်မှတ်ထိုးကြမယ်သဘောထားဒီ open book ခွင့်တာကအန်တီကြီးတယ်ဆိုတဲ့စကားအဲ့ဒီပုံမှာတော့ကျွန်တော်တို့ဒါအတော်လေးနှစ်ချိုက်ပါတယ်။ဒါကြောင့်မို့လို့ဒီကင်းညူဥက္ကဋ္ဌကြီးရောဒီကင်းညူကိုယ်စားလှယ်အဖွဲ့နေနေရောအားလုံးနဲ့တသားတယ်။ဒါဆွေးနွေးပြီးတော့မှအတူတကွလက်မှတ်ထိုးရေးရှေ့ဆုသွားမယ်ဆိုတဲ့အချက်ဒါအဲ့ဒါကျွန်တော်သဘောကျဆုံးပါပဲ
။ချင်းမျိုးသားတက်ဦး CNF ရဲ့အထွေထွေအတွင်းရုံးမှုချုပ်ပူးစင်ကျုံးကလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအားလုံးတင်ကြီးတင်ကြွတဲ့လက်မှတ်ရေးထိုးဖို့ကို Liza Conference နဲ့ Lokila Conference မှာသဘောတူညီချက်ချမှတ်ထားတာဖြစ်တယ်လို့ပြောပါတယ်။CNF ရဲ့သဘောထားကိုတော့သူကအခုလိုဆက်ပြောပါတယ
်။အစင်းသင့်ဖြစ်တဲ့လူတွေရင်သွားပြီးတော့မှအစင်းသင့်မဖြစ်သေးတဲ့လူတွေစာအုပ်ကြီးဖွင့်ထားမယ်ဆိုတာကတော့ကျွန်တော်တိုင်းသားလက်နက်ကန်အဖွဲ့စည်းတီတီကတော့မကြိုက်ပါဘူး။ဒါကကျွန်တော်တို့ကြားထဲမှာခွဲခြားတယ်လို့လည်းဖြစ်တယ်။နောက်တယောက်တစ်ပေါက်သွားမဲ့အနေထားမျိုးဆိုလို့ရှိရင်ကျွန်တော်တို့ဆွနေရတာလည်းခက်ခဲရှိမယ်။နောက်ကျွန်တော်တို့အစုအတွက်လည်းအလုပ်တော်များမဲ့အနေထားမျိုးရှိပါတယ်။နောက်တစ်ဖက်မှာကြတော့ကျွန်တော်တို့ဒီ PK စေမလုပ်သေးတဲ့အဖွဲ့စည်းတွေရှိပါတယ်။အဲ့ဒီအဖွဲ့အစည်းတွေနဲ့ကျွန်တော်လက်မှတ်မထိုးနိုင်တဲ့အခြေအနေဖြစ်မယ်ဆိုလို့ရှိရင်တော့နိုင်ငံဆိုင်ရာပို့ကိုတက်လှမ်းဖို့အတွက်အစိုးရအနေနဲ့ဆန္ဒရှိမယ်။နောက်ဖြစ်နိုင်မယ်ဆိုလို့ရှိရင်ဒါဖြစ်နိုင်တဲ့အနေအထားမျိုးရှိပါတယ်။တပြိုင်တည်းနဲ့အကုန်လုံးကျွန်တော်နိုင်ငံဆိုင်ရာပို့ကိုစဝင်ပြီးတော့မှကျွန်တော်ဆွေးနွေးလို့ရမယ့်အနေအထားမျိုးရှိပါတယ်လို့ကျွန်တော်ကတော့အဲ့လိုပဲသဘောထားပေးချင်ပါတယ်။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထိပ်ပိုင်းခေါင်းဆောင်တွေရဲ့တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးစာချုပ်ဒုတိယမူကြမ်းအတွက်ဆွေးနွေးပွဲဟာမူလသတ်မှတ်ထားတဲ့ရက်မှာမပြီးဆုံးနိုင်တာကြောင့်နောက်ရက်တွေမှာလည်းဆက်လက်ဆွေးနွေးကြမယ့်အခြေအနေရှိပါတယ်။နောက်ရက်ဆွေးနွေးပွဲတွေမှာတော့ ကုလသမဂ္ဂတွေ့ရမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်မစ္စတာနမ်ဘီယာနဲ့တရုတ်ပြည်သူသမ္မတနိုင်ငံကအာရှရေးရာအထူးတန်တမန်မစ္စတာဝိုင်ယင်ဖန်းတို့လည်းလာရောက်လေ့လာဖို့ရှိနေပါတယ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့များညီလာခံချင်းပါနေရကချင်းပြည်နယ်လိုင်စာမြို့ကနေကိုမိုးစော်ဓာတ်ရိုက်သတင်းပို့ခဲ့တာဖြစ်ပါတယ်ရှင်။အခုကတော့ရခိုင်ပြည်နယ်မှာဒီ MSF အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေဝင်ရောက်လုပ်ကင်ခွင့်ရတော့မယ့်အပေါ်ကုလသမဂ္ဂရဲ့တုံ့ပြန်ချက်ကိုကြည့်ကြရအောင်ပါ MSF နေစည်းမချာဆရာဝန်များအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်မှာသူတို့ရဲ့လုပ်ငန်းတွေပြန်လုပ်ဖို့မြန်မာအစိုးရခွင့်ပြုလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့ MSF အဖွဲ့တို့ကကြိုဆိုလိုက်ပါတယ်မြန်မာဘက်က MSF အဖွဲ့ကိုရခိုင်ပြည်နယ်ကိုပြန်လာဖို့ဖိတ်ခေါ်လိုက်ပြီးတဲ့နောက်အခုလိုကြိုးဆိုလိုက်ခဲ့ကြတာပါ။ဒါပေမဲ့ဘလောက်အတိုင်းအတာအထိလုပ်နိုင်သွားမလဲဆိုတာကိုတော့စောင့်ကြည့်ဖို့လိုအပ်တယ်လို့ပြောပြီးအခုလိုဖိတ်ခေါ်လိုက်တဲ့အပေါ်မှာ MSF ကသတိနဲ့ကြိုးဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။လူမျိုးရေးဘာသာရေးပဋိပက္ခတွေကြောင့်မတည်ငြိမ်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အတွက်မှာ MSF နေစည်းမချဆရာဝန်များအဖွဲ့အနေနဲ့သူတို့ရဲ့လုပ်ငန်းတွေကိုပြန်လုပ်ဖို့အတွက်မြန်မာအစိုးရဘက်ကကြာသာရေးနေမှာဖိတ်ခေါ်လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကမြန်မာအာဏာပိုင်တွေဘက်က MSF အဖွဲ့ကိုဒေသတွင်းကနေထွက်ခွာဖို့ပြောခဲ့ပြီးတဲ့နောက်9လနီးပါးအကြာမှာအခုလိုပြန်လာဖို့အတွက်ခွင့်ပြုလိုက်တာပါအခုလိုမြန်မာအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ဘက်က MSF အဖွဲ့ကိုဒေသတွင်းမှာကျမရဲ့အကူအညီတွေပေးနေတဲ့လုပ်ငန်းတွေလုပ်ကိုင်ခွင့်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးရုံးနဲ့ MSF အဖွဲ့တွေကလည်းကြိုဆိုလိုက်ပါတယ
် inviting all NGOsand UN agencies including MSF to Rakhine state and to increase
MSF power ကုလသမဂ္ဂ agency တွေနဲ့ NGO အဖွဲ့တွေအားလုံးရခိုင်ပြည်နယ်ကိုပြန်လာပြီးသူတို့လုပ်ငန်းတွေပြန်လုပ်ဖို့ဖိတ်ခေါ်တာကြိုးစားမယ်ကိစ္စဖြစ်ပါတယ်ဒါကိုအများသိအောင်ကြီးညာပေးတဲ့အတွက်လဲကြိုးစားပါတယ်ဒါနဲ့ပတ်သက်လို့တကယ်လက်တွေ့လုပ်တဲ့နေရာမှာဘလို့ရှိမယ်နောက်ပြီးကျန်းမာရေးအကူအညီတွေလိုတဲ့နေရာတွေကို MSF အဖွဲ့အနေနဲ့အကူအညီပေးရေးအစီအစဉ်တွေဘလို့ရှိမယ်ဆိုတာကိုတော့အခုချိန်မှာကျွန်တော်တို့စောင့်ကြည့်သွားဖို့လိုပါတယ်
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနိုင်းဆောင်ရွက်ရေးရုံးရဲ့ပြောခွင့်ရ Pierre Perron ပြောသွားတာပါဒါမဲ့လည်း MSF အဖွဲ့အနေနဲ့သူတို့ရဲ့အကူအညီပေးရေးလုပ်ငန်းတွေကိုအပြည့်အဝလုပ်ကိုင်ခွင့်ရမရဆိုတာကိုတော့မြန်မာအစိုးရဘက်ကအတိအကျထုတ်ပြန်ပြောဆိုထားခြင်းမရှိသေးပါဘူး MSF အဖွဲ့ကလည်းသူတို့အနေနဲ့ဘလောက်အတိုင်းထားတိလုပ်သွားနိုင်မလဲဆိုတာကိုစောင့်ကြည့်သွားမှာဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းမှာရှိတဲ့ဒုက္ခသည်စခန်း24ခုပါဝင်ကြေးရအတော်များများရှိနေတဲ့သူတွေအတွက်ကျန်းမာရေးအကူအညီတွေပေးနေတာပါပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကတော့ MSF အပါအဝင်နိုင်ငံကအဖွဲ့အစည်းတွေဟာအကူအညီတွေပေးတဲ့နေရာမှာဗလိုက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေကြောင့်ဒေသတွင်းကနေထွက်ပြေးခဲ့ရတာဖြစ်ပါတယ်ဒေသခံအာဏာပိုင်တွေက MSF အဖွဲ့ကိုပြည်နယ်တွင်းကထွက်ခွာခိုင်းခဲ့တဲ့အချိန်မှာ MSF ကပေးနေတဲ့အကူအညီတွေနေရာမှာပြည်တွင်းမှာရှိတဲ့ကျန်းမာရေးအကူအညီတွေနဲ့အစားထိုးသွားဖို့စီစဉ်ခဲ့တာပါဒါမဲ့လည်း Amsterdam မှာရှိတဲ့ MSF အဖွဲ့ရဲ့ညွှန်ကြားရေးမှူး Marcel Lengard ကရခိုင်ပြည်နယ်မှာရှိတဲ့လူအတော်များများအတွက်စေဝါအကူအညီတွေပေးနိုင်ဖို့အတွက်ကတော့ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတော့မယ်လို့ပြောပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီး UNOCHA ရဲ့ပြောခွင့်ရပုဂ္ဂိုလ် Pierre Perron ပြောတာကတော့
They were providing health to over 500,000 people in the state and simply that's not something that you can replace.
ဒီကပြည်နယ်မှာ MSF ကကျန်းမာရေးအကူအညီပေးနေတာလူ9သိန်းလောက်ရှိပြီးတော့ဒါကိုနေချင်းညာချင်းအစားထိုးဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီကပြည်နယ်က MSF အဖွဲ့ကိုထုတ်ပြလိုက်တာပြည်နယ်တွေကအကူအညီအရန်လိုအပ်နေတဲ့သူတွေအပေါ်အကြီးအကျယ်ထိခိုက်မှုရှိတယ်လို့ကျွန်တော်တို့တကယ်ပဲမြင်ပါတယ်
။ပြီးခဲ့တဲ့ဇွန်လတုန်းကတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလက်ထောက်ကိုယ်စားလှယ်ကြောင်ဝါခန်းဟာဒေသတွင်းကဆိုးရွားတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အထူးပဲစိုးရိမ်မိတယ်လို့ပြောကြားခဲ့ပါတယ်။ဒါမဲ့လည်းမြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်ဒေသခံအာဏာပိုင်တွေဘက်ကအခုလိုဆုံးဖြတ်လိုက်တာဟာကြိုဆိုရမယ့်လုပ်ရဖြစ်တဲ့အပြင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်လည်းအရေးပါတယ်လို့ Pierre Perron ကပြောပါတယ
် The UN welcomes the fact that the Myanmar government is putting together an action plan.
ကျွန်တော်လုံဆောင်မယ့်လုပ်ငန်းအစီအစဉ်တွေကိုမြန်မာအစိုးရကချမှတ်ခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂကကြိုဆိုပါတယ်ကျွန်တော်တို့နားလည်ထားတာကတော့ဒီလုပ်ငန်းအစီအစဉ်ကလူသားချင်းစာနာမှုအခြေအနေတွေမကဘဲနဲ့ရခိုင်ပြည်နယ်ရရှိဖွံ့ဖြိုးတိုးတက်ရေးကိုလည်းကြည့်တာဖြစ်ပါတယ်ရခိုင်ပြည်နယ်ကမြန်မာနိုင်ငံထဲမှာအစင်းအဆုံးပြည်နယ်တွေကတစ်ခုဖြစ်တယ်လို့အိုးရင်ဆွတ်ခွာပြီးထွက်ပြေးနေတဲ့သူတွေနိုင်ငံမဲ့တွေတွေမဟုတ်ပဲရခိုင်ပြည်နယ်မှာရှိတဲ့လူမှုအတိုင်းဝိုင်းအားလုံးကအတိုင်းအတာတစ်ခုထိအကူအညီတွေလိုအပ်နေတယ်ဆိုတာကလည်းရှင်းပါတယ
်1999ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တဲ့ MSF အဖွဲ့ဟာရခိုင်ပြည်နယ်အတွင်းမှာ1994ခုနှစ်ကစတင်လုပ်ကိုင်လာခဲ့တာဖြစ်ပြီးတော့ဒေသတွင်းမှာလုပ်ကိုင်နေတဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေတဲ့ကျန်းမာရေးနဲ့ပတ်သက်ပြီးတော့အကူအညီပေးနေတဲ့အကြီးဆုံးအဖွဲ့လည်းဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီတွေရန်ကုန်လိုအပ်နေတဲ့ရခိုင်ပြည်နယ်ထဲမှာသူတို့အနေနဲ့လူတွေရဲ့အသက်ကိုကယ်တင်နိုင်မဲ့ဆေးဝါးအကူအညီတွေကိုကြည်ကြဲပြတ်ပြတ်ချက်ချင်းပေးသွားနိုင်ဖို့မျှော်လင့်နေဆိုပြီးတော့ MSF အဖွဲ့ကကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်ခင်ဗျာ။
ရရှာခင်မြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းဓာတ်ထိထိရောက်ရောက်ဆောင်ရွက်နိုင်ပါသလဲပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိဘဲစာနာမှုအပြေအဝါထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်လေဟန်အစီအစဉ်မှာဆွေးနွေးရအောင်ပါသွားရရှိမှာခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ် VA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323925554 fax number 2323925552ဖြစ်ပါတယ် email လိစာတော့ bomis@vanews.com ဖြစ်ပါတယ်တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူစင်ရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်
9နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကိုလည်းသောရရှင်များအားလုံးကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့ကြောက်ဖြူကုမင်းယထာလန့်နဲ့ပတ်သက်ပြီးတရုတ်ဘက်ကဆက်ပြီးတော့လှုပ်ဆောင်လှုပ်တယ်ဆိုတော့ဆိုပြီးတော့ပြောဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။တရုတ်မြန်မာမီယထာလန့်ဖောက်လုပ်ရေးစီမံကိန်းကိုဒေသခံလူထုရဲ့ထောက်ခံမှုရရင်အကောင့်အထည်ဖော်ဖို့ဆန္ဒရှိတဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါရစေ။ဒါပေမဲ့လည်းဒေသခံတွေရဲ့ကောက်ကွက်မှုတွေနဲ့အတူအကောင့်ထဲမဖော်နိုင်ခဲ့တဲ့ဒီစီမံကိန်းနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့စီးပွားရေးအကျိုးအမြတ်တသက်ကိုပဲကြည့်လို့တော့မဖြစ်နိုင်ဘူးလို့ဆန်းစစ်သူတွေကသတိပေးနေကြပါတယ်။အပြည့်အစုံကိုတော့မနန္ဒာချမ်းကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကုမင်းထီဖောက်လုပ်မဲ့ရထားလမ်းစီမံကိန်းကိုမြန်မာအစိုးရနဲ့မြန်မာပြည်သူတွေကသာထောက်ခံမယ်ဆိုရင်ဆက်ပြီးတော့အကောင့်ထဲဖော်သွားမယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးရန်ဟောင်လန်ကပြောဆိုခဲ့တာပါ။ကြာသပတေးနေ့ကသူ့နေအိမ်မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမစ္စတာရန်ကဖောက်လို့မဲ့ရထားလန်တလျှောက်ဒေသခံတွေစီကဒီစီမံကိန်းနဲ့ပတ်သက်လို့တန့်ကွက်တဲ့အတန်တွေကိုမကြားမိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ Washington ခြေစိုက် Brookings Institute အရှေ့အာရှမူဝါဒရေးရာသုတေသနဌာနကဒေါက်တာလင်းကွတ်ကတော့မြန်မာအစိုးရကတရုတ်နိုင်ငံနဲ့ပတ်သက်တဲ့မူဝါဒမှာထင်ရှားတဲ့အပြောင်းအလဲတစ်ခုလို့သုံးသပ်ခဲ့ပါတယ
် While this decision is obviously a commercial setback for China
ဒီဆုံးဖြတ်ချက်ဟာတရုတ်နိုင်ငံအတွက်တော့စီးပွားရေးအရာနှစ်နာမယ့်ကိစ္စပါယထာလန်ဟာတရုတ်နိုင်ငံကတည်ဆောက်ထားတဲ့ရေနံနဲ့ဓာတ်ငွေပိုင်လိုင်းအတွက်အရေးကြီးတဲ့လမ်းကြောင်းတစ်ခုလည်းဖြစ်ပါတယ်အိန္ဒိယသမုတ်တရာတဲ့ကကမ်းလွန်ရေနံနဲ့ဓာတ်ငွေလုပ်ငန်းတွေမှာတရုတ်နိုင်ငံကအလွယ်တကူမဝင်နိုင်အောင်လှုပ်လိုက်တယ်လို့လည်းဖြစ်နေတာပါဒါဟာမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံပေါ်မဟာဗျူဟာအရအားထားနေရတာကိုရှော့ချလို့တဲ့သဘောထားကိုပြသရလဲရောက်ပါတယ
်တရုတ်တန်မတ်ကြီးရန်ကတော့တရုတ်နဲ့မြန်မာဆက်ဆံရေးမှာအခွင့်အလမ်းတွေပိုများလာတာနဲ့အမျှတစ်ချိန်တည်းမှာပဲစိန်ခေါ်မှုတွေလည်းအရင်ထက်ပိုများလာတာကိုအသိအမှတ်ပြုပြောဆိုတဲ့အကြောင်းတရုတ်ဆိုရပိုင်စင်ဝါသတင်းမှာဖော်ပြထားပါတယ်နိုင်ငံတကာလုံခြုံရေးကိစ္စတွေကိုအကဲခတ်လေ့လာနေတဲ့ဝါရှင်တန်အခြေစိုက် Stimson Center ရဲ့ရှေ့အာရှရေးရာကျွမ်းကျင်သူဒေါက်တာဆန်ညန်ကတော့တရုတ်ဆိုရအနေနဲ့ပြောင်းလဲလာတဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့လိုက်ရောညီထွေမူဝါဒတွေကိုကျင့်သုံးဖို့လိုမယ်လို့မြင်ပါတယ
်။那么在这种就是缅甸的外部环境已经
မြန်မာနိုင်ငံကပြောင်းလဲတွေနဲ့အတူတရုတ်နိုင်ငံရဲ့သဘောထားအမြင်တွေလည်းပြောင်းလဲဖို့လိုပါတယ်။တရုတ်နိုင်ငံဘက်ကဖြည့်ရှင်းရမယ့်ပြဿနာတွေကတခုကတော့စီးပွားရေးအကျိုးအမြတ်တွေနဲ့တဏ္ဍာန်ဆက်ဆံရေးကြားကြီးမားတဲ့ကွာဟာချက်ကိုဘလို့ထိမ့်မလဲဆိုတာပါပဲမြစ်ဆုံဆဲစီမံကိန်းလို့တခါရက်လိုက်ရတဲ့ရထားလမ်းစီမံကိန်းလို့မျိုးဒါမှမဟုတ်ရင်လည်းတခြားစီးပွားရေးနဲ့ဆက်နွယ်တဲ့ကိစ္စမျိုးတွေကိုတရုတ်မြန်မာဆက်ဆံရေးအတွက်အခြေခံစဉ်းစားဆုံးဖြတ်ရမယ်စံဖြင့်တရုတ်နိုင်ငံအနေနဲ့သတ်မှတ်တာမျိုးကတော့လက်တွေ့မကျပါဘူးတရုတ်နိုင်ငံအနေနဲ့တိုင်းပြည်တစ်ခုပေါ်မူဝါဒချမှတ်ရမှာအမြင့်ကျကျနဲ့ရှုထောင့်ပေါင်းစုံကထည့်သွင်းစဉ်းစားဖို့လိုတယ်လို့သူကပြောသွားခဲ့တာပါAmerican dollar တန်း 2,000 အကုန်ကျခံတည်ဆောက်မဲ့ကြောက်ဖြူကူမင်းရထားလမ်းစီမံကိန်းကိုမြန်မာအစိုးရနဲ့ China Railway Engineering Corporation CIEC တို့ကနေ2011ခုနှစ် April မှာသဘောတူလက်မှတ်ရေးထိုးခဲ့ပြီးတော့ဒီစာချုပ်အရရထားလမ်းကိုရခိုင်ပြည်နယ်မန္တလေးတိုင်းမကွေးတိုင်းနဲ့ရှမ်းပြည်နယ်ကိုဖြတ်သွားပြီးတရုတ်နိုင်ငံကူမင်းထီမိုင်ပေါင်း950ကျော်ရှေ့လျားမဲ့စီမံကိန်းဖြစ်ပါတယ်။ဒါကြောင့်လည်းအဲ့ဒီရထားလမ်းဖောက်လုပ်မဲ့လမ်းကြောင်းတစ်လျှောက်ကလဲမြေတွေတိမ့်ဆဲခံရမှာဒေသခံတွေအရမပြောင်းရွှေ့ခံရမှာလို့လူခွင့်ရချိုးဖောက်မှုတွေဖြစ်ပေါ်လာမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေဖြစ်လာမှာကိုတက်ကြွလှုပ်ရှားသူတွေလူခွင့်ရအဖွဲ့တွေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကထောက်ပြကန့်ကွက်တန်တွေထွက်ပေါ်ပြီးတဲ့နောက်စီမံကိန်းရပ်ဆိုင်ကြောင်းကြေညာခဲ့တာပါ။အလားတူဒေသခံတွေရဲ့ကန့်ကွက်မှုတွေနဲ့အတူတရုတ် CPI ကုမ္ပဏီနဲ့လှုပ်ဆောင်နေတဲ့ အေအရီမြေဆုံစီမံကိန်းကိုလည်း2012ခုနှစ်စက်တင်ဘာ30ရက်နေ့မှာသမရဦးသိန်းစိန်မိန်းနဲ့ဆိုင်းငံ့လိုက်ကြောင်းကိုကြေညာခဲ့ပါတယ်။ Brookings Institute ကဒေါက်တာလင်းကွတ်ကတော့တရုတ်ဆိုးရွားနေတဲ့နောက်ထပ်အပြောင်းလဲတွေတွေ့မြင်ရမယ့်အလားအလာတွေရှိနေတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာသတိထားဖို့လိုမယ်လို့ပြောပါတယ်
။ Beijing recognizes that it would be imprudent to push a large scale commercial project that would affect broader Sino-Myanmar relations.
တရုတ်မြန်မာဆက်ဆံရေးကိုထိခိုက်လောက်တဲ့အထိစီးပွားရေးလုပ်ငန်းကြီးတွေအတွက်ဖိအားပေးတာမျိုးဟာအမျှော်မြင်မရှိရာရောက်တယ်ဆိုတာကိုတရုတ်အစိုးရကသဘောပေါက်ပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာမကြခင်ရွေးကောက်ပွဲတွေကျင်းပတော့မယ်ဆိုတာကိုလည်းသူတို့သိပါတယ်။ရွေးကောက်ပွဲနောက်ပိုင်းတရုတ်ရင်းနှီးမြှုပ်နှံမှုတွေပေါ်မြန်မာအစိုးရရဲ့လက်ခံနိုင်တဲ့အတိုင်းအတာနဲ့လူထုကိုဦးစားပေးရမယ့်ကိစ္စကြားချင်းကွင်းရှာညှိရတဲ့ကိစ္စတွေမှာအပြောင်းလဲတွေဖြစ်နိုင်ပါတယ
်။တချိန်တည်းမှာပဲတရုတ်နိုင်ငံကယင်းနှိမ့်မြုံနှံမှုတွေအများဆုံးရှိနေတဲ့မြန်မာနိုင်ငံမှာအနောက်နိုင်ငံတွေရဲ့စီးပွားရေးလုပ်ငန်းတွေဟာလည်းအခုအချိန်ထိမျှော်မှန်းထားသလောက်ဝင်မလာသေးသလိုအမေရိကန်ပါဝင်အနောက်နိုင်ငံတွေအနေနဲ့စီးရဲရဆက်ဆံမှုတွေမှာလည်းသတိထားနေဆဲဖြစ်တဲ့အတွက်အချိန်ကာလတစ်ခုထိမြန်မာနိုင်ငံဟာတရုတ်နိုင်ငံပေါ်အားထားနေရအောင်မယ်လို့လည်းဒေါက်တာလင်းကွတ်ကမှတ်ချက်ပေးခဲ့ပါတယ်။မြန်မာနိုင်ငံယင်းနှိမ့်မြုံနှံမှုကော်မတီ MIC ရဲ့ထုတ်ပြန်ချက်အရဆိုရင်တော့2013-2014ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်မြုံနှံမှုကအမေရိကန်ဒေါ်လာ14ဘီလီယံနဲ့နိုင်ငံခြားယင်းနှိမ့်မြုံနှံမှုအများဆုံးနိုင်ငံတွေစီးရင်တဲ့ထိတ်ဆုံးကဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်
။မန္နနာချန်းစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။စနေနေ့ညနေခင်းအတွက်သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေသတင်းဆောင်မတွေအပြင်စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းဆွေးနွေးချမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။စနေနေ့ညနေခင်းအစီအစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာပေါ့အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်ရှင
်ဂါဇာကမ်းမြောင်ဒေသမှာဒီကနေ့မနက်ပိုင်းကစပြီး12နာရီကြာအပြစ်ခက်ရဆေးရေမဆခင်လေးမှာပဲပါလက်စတိုင်းစစ်သွေးကြော်တွေနဲ့အစ္စရေးစစ်ဖက်အကြားတိုက်ပွဲဖြစ်ခဲ့ပါသေးတယ်စစ်သွေးကြော်အဖွဲ့အနေနဲ့လက်တုံ့ပြန်တိုက်ခတ်ပြီးတော့အပြစ်ရထားတာကိုလိုက်နာသွားမယ်လို့ဟာမတ်စ်တာဝန်ရှိသူတူကပြောပါတယ်အစ္စရေးလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ပါလက်စတိုင်းစစ်သွေးကြော်တွေအုံပြုတဲ့လှိုင်ကောင်းတွေကိုအပြစ်ရထားချိန်တွင်လိုက်ရှာသွားမယ်လို့အစ္စရေးကပြောပါတယ်။အပြစ်ခက်ရဆရာစကရေကဆိုရင်အပြစ်စည်းပုံတွေကနေအလောင်း40ထဲမှနေကိုကယ်ဆယ်ရေးလုပ်သားတွေရယူခဲ့တယ်လို့ဂါဇာကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ယူကရိန်းနိုင်ငံကပြည်ပခါမှာရုရှားဟာတိတ်ကြီးတက်တက်ကြွကြွမဟုတ်ဘဲပါဝင်ခဲ့တာဖြစ်တယ်လို့ထင်ကြောင်းအမေရိကန်စစ်ဘက်ဆိုင်ရာထိပ်တန်းအရာရှိ G2 ကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကိုပို့ပေးတဲ့ထောက်ပံ့တွေမှာရုရှားစစ်တပ်နဲ့ခေါင်းဆောင်တွေနည်းနည်းတွန်းဆုတ်နေခဲ့နိုင်တယ်လို့အမေရိကန်တွဲဘက်စီးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီကပြောတာပါရုရှားအစိုးရဟာယူကရိန်းခွဲထွက်ရေးတပ်ပုံတွေကိုစစ်လက်နက်ခဲယမ်းတွေလွှဲပြောင်းပေးတော့မယ်လို့အမေရိကန်ကဆွဆွလိုက်ပြီးတဲ့နောက်ဗိုလ်ချုပ်ကြီးဒမ်စီကအဲ့ဒီလိုပြောသွားခဲ့တာပါရုရှားဟာယူကရိန်းနိုင်ငံတဲကိုလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေစေပဲလို့အမေရိကန်ကဆွဆွထားပြီးယူကရိန်းကတော့ရုရှားနိုင်ငံတဲကိုပစ်ခတ်တဲ့ပုံမတွေ့ရဘူးလို့ဆိုပါတယ်အမေရိကန်နယ်စပ်ကိုတရားမဝင်ဖြတ်ကျော်ဝင်ရောက်လာတဲ့ကလေးသင်ငယ်တွေပိုတိုးလာနေတဲ့အရေးကိုကန့်တွက်ဖြစ်ရှင်းတာမှာဘိုအမေရိကန်နိုင်ငံတွေဟာလည်းအမေရိကန်ပြည်ထောင်စုနဲ့ဒန်းတူတာဝန်ရှိတယ်လို့သမ္မတဘရက်ကိုဘာမကအဲ့ဒီနိုင်ငံတွေရဲ့ခေါင်းဆောင်တွေကိုပြောလိုက်ပါတယ်။စီးရီးယားနိုင်ငံကိုတကွာလုံးကလက်နက်ခဲယမ်းပိတ်ဆို့မှုလုပ်ဖို့စီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့တစ်ခုရဲ့အကြီးအကဲကတိုက်တွန်းလိုက်ပါတယ်။လက်နက်ရှင်ပြန်နေတာကိုရပ်တန့်ပစ်ဖို့လို့ကြောင်းကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့ဘယ်ဘက်ကမှလက်နက်တွေမပို့တော့ဘူး။ဘရာဇီးသက်တမန်ပေါ်လိုဆာဂျီယိုပင်ယေရုကကုလသမဂ္ဂရေဒီယိုမှာပြောသွားတာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါရှင်ဒီညနေခင်းအတွက်စီစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျိုဂေးပါရှင် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မကသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.